မြန်မာနိုင်ငံမှာဆက်အနာသိမ်းမှုကိုစန့်ကျင်ဆန္ဒပြပွဲတွေပေါ်အာဏာပိုင်နဲ့နှိမ်နှင်းမှုတွေထဲမှာဗိုလ်ထုနေရအဆိုးဆုံးနေ့တစ်နေ့ဖြစ်တဲ့အကြောင်းကုလသမဂ္ဂတွင်းရေးမှူးချုပ်ရဲ့အထူးကိုယ်စားလှယ်ကပြောလိုက်ပါတယ်
Today it was the bloodiest day since the coup happened on the 1st of February.
ဒီနေ့ကဖေဖော်ဝါရီလတရနေ့ကစစ်တပ်အာဏာသိမ်းပြီးတဲ့နောက်ပိုင်းတွင်းပြည်ကြမှုအများဆုံးဖြစ်ခဲ့တဲ့နေ့တစ်နေ့ဖြစ်ခဲ့ပြီးဒီနေ့မှာသေဆုံးသူ38ယောက်ရှိခဲ့တဲ့အကြောင်းအာဏာသိမ်းပြီးတဲ့နောက်သေဆုံးသူ50ယောက်နဲ့ဒဏ်ရာသူအများအပြားရှိခဲ့ကြောင်းလည်းအထူးကိုယ်စားလှယ်ခရစ်စတီးရှန်နန်ဘာဂနာကဗိုလ်ထုနေ့သတင်းစာရှင်းလင်းပွဲမှာဗီဒီယိုကတစ်ဆင့်ပြောဆိုလိုက်တာပါ။နေ့စဉ်မြန်မာနိုင်ငံကသူ့ကိုဆက်သွယ်ပြီးသတင်းစကားပါတဲ့စာပေါင်း 2000 လောက်ပုံမှန်လက်ခံရရှိနေပြီးနိုင်ငံတကာတိုင်ဝမ်ကအရေးယူဆောင်ရွက်တာတွေကိုမြန်မာပြည်သူတွေပြင်းပြင်းပြပြမျှော်လင့်နေကြတယ်လို့လည်းထူးခိုစလေကပြောပါတယ်။ဆီယနာသိမ်းမှုကိုငြင်းချမ်းစွာကန့်ကွက်ဆန္ဒပြနေသူတွေကိုလွန်ကျွေးတပ်ဖွဲ့တွေအင်အားသုံးနေနေတဲ့လူရဲတွေဗီဒီယိုမှတ်တမ်းတွေကိုတွေ့ရကြောင်းလည်းပြောဆိုခဲ့တာပါ။လက်နက်မဲ့စေနာဝန်ထမ်းအရေးပေါ်ကျန်းမာရေးဝန်ထမ်းတွေကိုလွန်ကျွေးတပ်ဖွဲ့တွေကကိုထီးလက်ရောက်ကျူးလွန်တာအသာရီဖမ်းခံတဲ့လူတစ်ယောက်ကိုလမ်းပေါ်မှာတွေပစ်တက်လိုက်တာတွေကိုဗီဒီယိုမှတ်တမ်းတွေမှာတွေ့မြင်ခဲ့ရကြောင်းလည်းထူးခုစလေကပြောပါရယ်ဒီအခြေအနေတွေကိုဟန်တာနိုင်မှုနိုင်ငံတကာအတိုင်းဝန်းနေနဲ့ညီညီညွတ်ညွတ်စောင့်ကြရမှာဖြစ်တယ်လို့တောက်ချန်နေကုလသမဂ္ဂလူညွန့်ရေးကော်စီမှာတကပိတ်ဆွေးနွေးရမှာမှန်ကန်တဲ့အရေးယူဆောင်ရွက်မှုတွေချမှတ်နိုင်ဖို့လိုအပ်ကြောင်းလည်းအတွင်းရေးမှူးချုပ်ရဲ့ထူးခုစလေကပြောဆိုခဲ့ပါရယ်